ခုဆက်ပြီးအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးတယ်လို့အဲ့ဒီထဲမှာမှတမတော်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကြားအခြေတင်ဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှစ်ဆက်ပြီးဘာများဖြစ်လာနိုင်ပါသလဲ။ဖြည့်ရှင်းဖို့နည်းလမ်းရောရှိပါသလား။ဘယ်လိုသင်ခန်းစာများယူနိုင်ပါသလဲ။စာရာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲစောင့်ကြည့်လေလာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရေးအဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးခွင့်ရေးအဖွဲ့မြန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဒေါခင်လင်းငယ်နဲ့ဒေါ်စင်မာဦးဒီဝေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင
်ကျွန်တော်ပထမဦးဆုံးကျွန်တော်ဒေါခင်လင်းငယ်နဲ့စားလိုက်ချင်ပါတယ်အခုလက်ရှိကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တမတော်နဲ့ကြားမှာဒီကိစ္စရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေအနေဖြစ်နေတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးခန်းလုပ်တဲ့အချိန်ထိကတော့ဒီကိစ္စကပြည်လေသွားပြီဆိုတဲ့ကတင်ကျွန်တော်တို့မကြားရသေးပါဘူးဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်နောက်ဆုံးကတော့ဟလာဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တမရိုဘက်ကတောင်းတဲ့ထောက်ထားတွေကိုမပေးဘူးလို့ညင်ထားတယ်။ဒါကတမရိုဘက်ကပြန်ပြီးတော့ဒါကုကုတီကျောင်းနဲ့ထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ရွေးကောက်ပွဲအပြီးမှာတမရိုဘက်ကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလင်းငယ်
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ကျမအမြင်ပေါ့နော်ဒီသုံးသက်ကြီးအဲတမရော်ကလည်းအဲပြောင်းရွေးကောက်ပွဲကော်မရှင်အအပေါ်ကိုဒါဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့သုံးချက်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးသားမှုအခြေခံမရှိဘူး။နောက်ပြောင်းရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတမရော်ကဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်ဒါကြောင့်အဲမပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့အဓိကကတော့တယောက်နဲ့တယောက်စစ်မှန်တဲ့လေးစားမှုယုံကြည်မှုတွေအဲတိဆောက်ထားနိုင်မယ်ဆိုလို့ရှိရင်တော့တိဆောက်နိုင်အောင်လည်းဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်ရေးပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်ဒါမဲ့အဲခုပြောရရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်တာရှိတယ်ပေါ့ဒါမဲ့အဲ့ဒါကိုလည်းတမ်းမလို့တော့လက်မခံဘူးဆိုပြီးတော့ဖြတ်တောင်းဆိုတဲ့အခြေအနေ
โอเคတော့ဗဇင်မအုပ်အနေနဲ့ရောဒီပုံမှာဘလို့နားလဲပါတယ်ဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ
။ဒီဥဆုံးတော့ကျွန်တော်တို့ကဒီ2020အထွေထွေရေးကောက်ပွဲအလွန်ကာလပေါ့ရှင်အလွန်ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဖုံးစံတိုင်းပဲပေါ့နော်ရေးကောက်ပွဲအလွန်မှာကျွန်တော်တို့ရေးကောက်ပွဲဆက်မွန်တဲ့ကဖြစ်စဉ်တစ်ခုအနေနဲ့ရေးကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိနေပေါ့နော်။ဆိုတော့ရေးကောက်ပွဲကန့်ကွက်လာကတော့ဒီကိုယ်စားလှယ်လောင်းကိုယ်စားလှယ်အဖြစ်အခြေခံလိုက်ပြီဆိုလို့ရှိရင်အဲဒီကိုယ်စားလှယ်ကိုကန့်ကွက်ခြင်းလဲဆိုလို့ရှိရင်သူကဥပဒေရေးကောက်ပွဲဥပဒေမဟုတ်ပြထားတဲ့အရာဆိုရင်သူအဲ့ဒီလူဟာအနိုင်ရတဲ့ကော်မရှင်ကညီလိုက်တနည်းနဲ့ဆက်ပြီးတော့ရပောင်းလေးဆန်းသားရဲ့အတွင်းကန့်ကွက်လို့ရရဲဆိုတော့ရှိတယ်။ဆိုတော့အဲ့ဒီ55ရဲ့အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ခံလို့ပဲပေါ့နော်။အထောက်ခံကဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်မရတဲ့နည်းနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်မရတဲ့နည်းနဲ့ဒီမဲကိုရသွားတာပါဆိုတော့ဟာလို့ပစုံလက်ကိုင်နဲ့ကိုယ်မပါနိုင်ဆိုတဲ့အချက်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကန့်ကွက်ချင်ကြတဲ့သူတွေရှိနေတယ်အဲ့ဒီထဲမှာပါဟိုဒီတက်မလို့ကလည်းအပအဝင်ပေါ့နော်သူတို့မှတော့ဒါဟိုကိုယ်စလဲနဲ့လောင်းအရာနဲ့ကိုယ်စလဲအရာတော့ဖက်ရက်ကြီးကိုစားပြီးတော့မျိုးရှိနေတယ်သူတို့မှလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရဒါမျိုးကိစ္စလေးတွေရှိအောင်ရှိရမျိုးဆိုင်ပေါ့နော်ဆိုတော့ဒီရုပ်ပွဲအလုံးကာလရဲ့ဒီဖြစ်ရုံဖြစ်စဉ်အတိုင်းပဲဒီကန့်ကွက်ချင်ကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီအဲမကြည့်နေတဲ့ဟာလေးတွေကိုတင်ချင်ပြောခွင့်ရတဲ့အတွက်ဒါကိုအခြေခံပြီးတော့ပဲလုပ်တယ်လို့တော့ကျွန်မအနေနဲ့တော့ယူဆရပါတော့
။ဟုတ်ကဲ့။ဆိုတော့ဒီနေရာမှာဟလာတမရဘက်ကနေပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထောက်အထားတွေပေါ့နော်။မှတ်တမ်းနှံ့ရာတွေကိုပြောင်းစုရွေးကောက်ပွဲကော်မရှင်နဲ့ဟလာထုတ်ပေးဖို့ဆိုပြီးတော့တမရဘက်ကတောင်းတယ်။ပြောင်းစုရွေးကောက်ပွဲကော်မရှင်ကလည်းပဲဒါဥပဒေရပေးလို့မရဘူးဆိုတော့မပေးဘူးဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဖွဲ့ကွဲအစင်းစင်းကိုသူကညွှန်ကြားထားတယ်။ဆိုတော့မက်ကလင်းငယ်ဘသူကမှန်တယ်ကျွန်တော်နားမလဲဘူးတမတော်ဘက်ကမှန်သလားရွေးကောက်ပွဲကော်မရှင်ဘက်ကမှန်သလား
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့ဒီကျွန်တော်တို့ရွေးကောက်ပွဲဆိုတာကပြည်သူလူထုရဲ့စံသားကိုဒီလက်နဲ့ကင်းမဲ့စွာနဲ့ထုတ်ဖော်တဲ့အခြေအနေပေါ့နော်အဲ့လိုဒီရွေးကောက်ပွဲတစ်ခုပြည်သူအားလုံးရဲ့ အာနာပါဝါဒီရုပ်ောက်ွယ်ကာလမှာပဲရှိရပါကျွန်တော်တို့လူလူရဲ့အာနာပေါ့နော်အဲအဲ့ဒီဟာကိုမှာတက်နိုင်ရင်တော့ဒီဟာမှာဒီလက်နဲ့ကြိုင်တဲ့အဖွဲအစည်းတွေပေါ့တက်မတော်ပဲဖြစ်ဖြစ်တခြားလက်နဲ့ကြိုင်အဖွဲအစည်းတွေပဲဖြစ်ဖြစ်ရုပ်ောက်ွယ်မတိုင်းခင်မှာရောရုပ်ောက်ွယ်အပြီးမှာရောဝင်ရောက်ပတ်သက်ဆက်ဖက်တာမျိုးတော့ကျမတို့ကမလိုလားပါဘူးကျမတို့ကတခါတလေဒီစောင့်ကြည့်သူတွေအနေနဲ့ကော်မရှင်ရဲ့လိုအပ်ချက်တွေကိုထောက်ပြရဲဆိုတာကလည်းတကယ်တော့ဒီကျမတို့ပြည်သူလူထုရဲ့အာဏာကိုကောင်းကောင်းမွန်မွန်တိတိကျကျမှန်မှန်ကန်ကန်နဲ့ဖော်ဆောင်ပေးနိုင်တဲ့မြို့ောက်ပွဲဖြစ်စေခြင်းလို့ကျမတို့ကဒါကိုကော်မရှင်ရဲ့အားနည်းချက်တွေကိုထောက်ပြတာပါဒါပေမဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေကဝင်ပြီးတော့ဆက်ဖက်ပြီးတော့ကျမတို့ဒီမိုကရေစီရဲ့အနှစ်သာရကိုညှိုးနှိုင်းသွားမယ့်ဟာမျိုးတော့မလိုလားပါဘူးအဲ့တော့ပြောရရင်တော့ဒီတမရောအနေဘလက်တက်ကိုင်းနဲ့အဖွဲအစည်းအနေနဲ့ဒီရွေးကောက်ပွဲအပေါ်မှာဆော့ဖက်တာကိုစောင့်ကြည့်သူတွေအနေနဲ့ရောကျမတို့ပြည်သူလူထုအနေနဲ့လည်းကျမကတော့မနှစ်သက်ပါဘူ
း။ဟုတ်ကဲ့။မဆင်ပါဘူးရောဒီကိစ္စမှာဘယ်ဘက်ကမှန်တယ်လို့ယူဆပါသလဲ
။ဒီမှန်တယ်မှားတယ်ဆိုတာထက်ပေါ့နော်။အဓိကကတော့ဒီလူပိုင်ဝင်ပေါင်းတော့ရှိကြတာပေါ့နော်။အထူးသဖြင့်ဒီကောက်ကွက်ချင်းဆိုတဲ့ကိစ္စရက်ဒီအပေါ်မှာလို့ရှင်လဲသူလုံလို့ရတဲ့ပေါင်းပါတယ်ဆိုတာရှိတဲ့ခါကျတော့အဲ့ဒီပေါင်းနဲ့အဲ့ဒီ platform ကိုအခြေခံပြီးတော့မှဒီတက်မတော်ဆိုတဲ့တက်မတော်ပကာတာကိုအသုံးချတယ်လို့ပြောချရဲဆိုတော့သို့တော်လည်းပဲဒီတစ်ခါတစ်ပြောင်းဆွေးကောက်ပေါ်မရှင်ကတော့ဒီအပေါ်မှာဒါတစ်ခါတာဖြည့်ရှင်းပေးရတဲ့သူလည်းဖြစ်တယ်လို့တစ်ခါမှဒီဆွဆွဲခံရတဲ့ဘုံမျိုးလည်းဖြစ်တဲ့ခါကျတော့သူ့အခြေအနေနဲ့ကျတော့လည်းပြန်ပြီးတော့ပြောရမယ့်ကိစ္စရပ်တည်ရှိတာပေါ့နော်အခုတစ်ပြေးဒါကဒီအဖွဲ့စည်းချက်အဖွဲ့စည်းပြောတဲ့ခါကျတော့ဥပဒေနဲ့လည်းရှင်းတယ်လို့မြင်တယ်ဆိုတော့ဒီဥပဒေပိုင်းဆိုင်ရာကိစ္စအသေးစိတ်ကတော့ဥပဒေသမားတွေကတော့ကျွန်တော်တို့ထပ်ပုံလုပ်နိုင်တာမရှိနဲ့အဲ့ဒါအကျဉ်းချင်းအဖြစ်ယူဆရင်ကတော့ဒီလိုမျိုးပေါ့နော်ဆွေးနွေးမှုညှိနှိုင်းမှုဆိုတာရှိမယ်သို့တော်လည်းပဲပေါ့နော်ဒီကျွန်တော်တို့ဘာလို့ချင်တယ်လဲဆိုရဲဒီဘာကိုပြည်လဲချင်တယ်လဲပေါ့နော်ကျွန်တော်တို့ပြည်လဲချင်တဲ့ပြဿနာလေးကိုတော့ကျွန်တော်တို့ကတစ်ဖက်စလုံးကတော့ဒါလေးကိုတော့ထပ်ပြီးစဉ်းစားဖို့လိုမယ်အဲ့လိုမဟုတ်ဘဲနဲ့ပေါ့နော်ဒါကိုယ့်ရဲ့အကျိုးစီးပွားတစ်ခုတည်းအတွက်ပဲဒီအပေါ်မှာဒီအချိန်တစ်ခုပေါ်လာတော့အတုံးချပြောပြနေတာမျိုးဆိုလို့ရှိရင်ကျွန်တော်တို့တွားချင်တဲ့လမ်းကြောင်းတွေကျွန်တော်တို့ဖြစ်ချင်တာဟာလေတော့ပါတော့ပို့ပြီးတော့ဝေးတော့တာမျိုးပေါ့နော်မရောက်တာမျိုးဒါမျိုးလေးတွေတော့ဖြစ်ခိုင်းမှာစိုးတယ်ပေါ့
ဟုတ်ကဲ့ဆိုတော့မကင်လေးငယ်ဟလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတမရဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်ဘာရည်ပဲချက်နဲ့လုပ်တယ်လို့မကင်လေးငယ်နားလေတယ်တမရဘက်ကဘာဖြစ်ချင်တာလဲဘာလူချင်တာလဲဘလူရည်ရွယ်ချက်ပါလို့နားလေ
အခုတော့သူတို့အပြန်အလှန်ပေါ့နော်ဒီကျင်းညာချက်ထုတ်တဲ့ဟာတွေကိုပြည်သူလူထုလည်းသိအောင်ဟိုအိတ်ဖွင့်ပေးတာလို့ပုံစံမျိုးတွေနဲ့ပေါ့နော်သူတို့လောက်ကြရတာကျွန်တော်တို့လူထုလည်းသိခွင့်ရှိရပေါ့တကယ်တော့ဒီအဲ့ဒီဟာတွေရဲ့နောက်ကွယ်မှာကျွန်တော်တို့မသိသေးတဲ့အကြောင်းအရာတွေလည်းရှိမလားမသိဘူးဒါပေမဲ့တတိပြုမိတာတကူကရွေးကောက်ဝယ်ပြီးပြီးချင်းမှာခုနကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကလည်းဒီရွေးကောက်ဝယ်ရလက်ကိုအားလုံးလက်ခံကြပါဘာညာဆိုပြီးတော့ကျင်းညာချက်ထုတ်တာကိုတိလိုက်တယ်အဲ့ဒီအချိန်မှာဒီကျမတို့လည်းစောင့်ကြည့်သူတွေအနေနဲ့ကရွေးကောက်ဝယ်နေ့အချိန်အနေမှာမဲလာတဲ့ပြည်သူလူထုရဲ့အဲလာပြီးတော့မဲထဲနှောင်ပြီးမဲယုံကြီးရဲ့ဟိုပေါ့ငိမ့်သက်စာစီကန်းကြာနာမှုအခြေအနေပေါ့နော်ဒီမဲယုံကြီးမှာစူပူပူပေါ့ဒီလိုဇောရကတက်လာရင်အများကြီးမတွေ့ရတဲ့အတွက်ဒီရွေးကောက်ပွဲရဲ့ရလက်ကကျမတို့ကဟိုဘယ်ပါတီနိုင်နေအဖြေဘလို့ဆိုတာမသိသေးခင်မှာကိုဒီရွေးကောက်ပွဲကတော့ဟိုတီတီငိမ့်ငိမ့်နဲ့အောင်အောင်မြင်ပြီးသွားရရွေးကောက်ပွဲကိုကျမတို့သုံးသပ်မိရပေါ့ကျမတို့လည်းအလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ရောဂျပန်တို့ကဆိုလဲဒီရွေးကောက်ပွဲရလက်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တည်ငြိမ်နေတရားမျှတရဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရဆိုချီးမွမ်းတာတွေထွက်ခဲ့တယ်ပေါ့နော်အဲ့တော့ကျမတို့စောင့်ကြည့်သူတွေအနေနဲ့လည်းပြည်တွင်းစောင့်ကြည့်သူတွေအနေနဲ့လည်းဒီရွေးကောက်ပွဲကတော့ခုနလိုသိဖက်တန်ယူတွေလည်းမရှိခဲ့ဘူးပေါ့နော်နောက်ပိုင်းမှာတော့ခုနလိုလောက်ကြံထားရရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များပြီးလို့မိမိတို့ဟုတ်ကဲ့ကျင်းတတ်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်နေဆိုတဲ့အခြေအနေမျိုးကျမတို့ကောက်ချက်ချခဲ့တယ်။အဲဝန်းတာခဲ့တယ်ပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာသလိုဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီရဲ့အနေနဲ့ကတော့ခုနမက်ဆင်မာကိုပြောသလိုပေါ့ကိုယ်စလဲလောင်းတွေကရလက်ကိုမကျင်းတတ်ဘူးဆိုရင်စီးကြစီသူတို့ရဲ့ရှင်ပြိုင်တဲ့နည်းမြင်မှာဒါသူတို့ကဟိုပေါ့ဇောရကတက်ခွင့်ရှိပါတယ်ဥပဒေအရပေါ့။ဒါပေမဲ့ဒီလက်နက်ကင်အဖွဲ့အစည်းတခုဖြစ်တဲ့ဒီလိုတက်မတော်လို့အဖွဲ့အစည်းအနေနဲ့ကပြန်စစ်ဆေးခြင်းနဲ့လို့ဘာလို့ပါလာတာကျွန်တော်တို့အံ့ဩမိတယ်ပေါ့နော်ဟိုအစဉ်လာလည်းမရှိခဲ့ဘူးအဲ့ဒီခါကျတော့ဒါမျိုးကြီးလုံးလို့ရတယ်ဆိုတော့အစဉ်လာမျိုးကြီးဖြစ်သွားမှလည်းကျွန်တော်တို့တော့တိတ်မလိုလားဘူးပေါ့နော်ဒီပြည်သူလူထုရဲ့လက်နက်မဲ့တဲ့လူတွေရဲ့ဆန္ဒထောက်ဟိုပေါ့ဆန္ဒကိုထောက်ဖို့ခင်ရတဲ့ရွေးကောက်ပွဲကိုဒီလက်နက်တွေနဲ့ 不得当的么事情，毕竟高官也不是有过来的，那离开马路，不要他比嘛，主要熬个这么多块钱，他又变比较积极嘛，也是积极嘛，也是啦，假如那高官也不是有给他们三斤拿拿不，这么多年也拿来不，那一路里要冻着的嘛。
好好，没什么一路里呢哟，这么多不搞啦，一路以为这里八路钱拿来，八张路都得了一啥嘞？
我来表扬人咯。大家咯，这边人家嘛，首先一般的是就是苦的嘞，这边这边也的，这边人家也，人家也学点不的个，个啥人的，老人的，但是就是记得个，他苦吃的个，这边咯，照片这边咯，有有些人嘞，我嘛，这边咯，年年他老熟悉，我咯看地上熟悉了，啥人嘛，这边咯，的，这边个干部嘞，个开单人单的时候，地人人个开。那个那个改革一般会在什么情况下呢？比如说还还什么钱，七千一块嘛，现在多少还七千多？那办交易来咯，那第二批六百公里系列也是九千多块钱，那多少年底的啥来的朋友，路亚真的好不？第一啊，不咯，都也啥款牛牛的，你那六百还牛多嘞？啊，西部西高西北方，西部西部面还包括六百米啥子了，是咯？那不来说的话，叫了哦，那不管是首先写什么比较多的路况，第二有个国家那吃的，什么路，你走路路也得摸上吃的，再给你路路工厂丢的，你 professional 来吃的，你打打苦，你那是路线，那什么路，你走路路也啥啥都摸上的路，雷山公司了还有那太平山那路了，我刚都到那边去看嘛，叫了，你什么路的？人家说吧，这帮么种的，给啥样的的路牌，起来是了，或者作业，这帮人家的买房买人啦，啊，这帮路多少钱呢？的公路的今年批起来，新批起来，的这么贵，新批应该这么贵，新批房子好嘛？都说也是批起来是了，好，我这给我安排进来要人啦，是了，还有这帮路的，没空都是要细的啵，是
吧？
再不着么，这路不路的时候，这帮路的上机啊，么还叫么还
都细的。嗯，好的。所以如果设备了把片来的嘞，是咯，那个那个离千里干的比咯，其实八秒是片来的嘞，古来是接点片的来干的比咯。
古千里干了，对路山里的哈不，那这块呢这块不，对路山里啊，第父母零零交完了，第比当路越高过高门线，我手里面比当路越高过高门线，那我买些，我也把收下哦，对路山里路怎么路密码嘞？他们怎么路的商机也最细节的也要表扬，过来是，你比方说我高门新嘛来表扬，你高门新，上澳门嘛，你高门新嘞，龙岩里有商院里的，特登新不喏，亚路不嘛，开扬高门新，中央路亚路里啊，上路表扬喏，咱们老大好米吧呗，古堡那走路里啊，他们高门新龙岩湖那路，乌龟的旁边啊，你弟弟在家咯，楼开的路里不喏，表扬喏。弟弟养路有个外公们先，哎呀，打手呀个，看爱他的手给买嘞，啊，天嘛去云南，就云南亚路去镇里啊，弟这么着那，我跟那住的吧，我帮他表扬，他们买，弟，哎呀，打手呀个，快去别的地方，我们羡慕这么着你那样，旁交比较对路三级的包山旅馆呢，哎呦，弟这么着。哎呀，咱苏阳苏阳，咱弟弟嘟嘟嘟个今天在苏阳阿刚啊，俺家了，怎么着弟弟嘟嘟嘛，单位系的，他路上怎么着弟弟嘟嘟啊来的，谁安那些阿妈，家里你给阿来看下，谁安那些，真的也咖啡不如，眼看给阿来看下了，见不到我咋，怎么着弟弟嘟嘟的阿来，再不要了，就这样嘛，我让弟对路三步嘛。怎么说？爸爸奶奶呢？我皮肚噜噜啊，吃啥干么吃啊？米啥干么吃啊？我那没事嘛，我表哥嘞，说嘞，我那一看呢，的怎么说？我说，我带过来嘛，吃还嘛米啥米？伢一背给伢嘞，他们没，你来听到嘞？他看那吃片着的，打松瓜给卤一只，松瓜给卤一只，说怎么说？伢一这么讲，我那说说自己的呀，比如什么松片的呀，比那个拉布卤肉啥看啥米的，我那说。怎么说露露奶奶啊？这啥还没批啊？你啥还没批啊？那这啥？怎么说也？比如阿南那地上开这么贵的生意吧？那阿拉也不多啊。怎么说这比哦？爸爸奶奶是啊的。
好给了，那是毛哟。第前提个你比如说，现在把片来买路，看蛮多车他来是吧啦？
看蛮多车是咯，起码你来着哦。第有个贵，路现在一段吧？喏，第户外养了个车了嘞。你把地基的库你把人家地压到了，他的干嘞的，一千三千百块是一个嘛嘞？ ကျွန်တော်အဲ့ဒါကိုအခြေခံပြီးတော့မကန့်ကွက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေထားမှာကုန်ရှင်းရတဲ့ဒီလိုပဲအဲပြောတာတွေရှိမယ်ဆိုတော့ပြန်လည်အနေနဲ့နောက်ဆုံးကျရင်တော့ဥပဒေလမ်းကြောင်းအရာပေါ့နော်ဒီကနေ့တစ်ခါခြေပါတာတွေတော့ဆက်ပြီးတော့မှတော့ခြေကောင်းရှိမယ်အခုကတက်လို့ကလည်းတကယ်ဟိုဟာနေ့ကထုတ်ပြန်ထားတဲ့နှုတ်ကပတ်တော့ဒီစမစရေးတွေထုတ်ပြန်ထားတာဆိုတော့ကုန်ရှင
ဘယ်လိုဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲ့အစည်းဒီပေါ်ပြောရင်တော့ဒီတက်မတော်လို့အဖွဲ့မျိုးမှလည်းဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရင်တော့တက်မတော်ဆိုတာကတော့ဒီအမိန့်နာခံတဲ့အစီအလာနဲ့ဆိုသူတို့ဟိုကန်တွင်နိုင်တဲ့အဓိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာခုနပြောသလိုပြည်သူလူအတွက်အဲဒီတက်မတော်ကလည်းမှန်မှန်ကန်ကန်နဲ့ပြည်သူလူစံနာကိ Yang juga buat komisi ni, tapi lor ni aje lelap jodoh ni, belu iya je jam tarik u, okian biaya yang tinggi ni le. Tapi lor iya je kan, lepas ni ni iya je kita solusi ni, dah ti, dah tang ni so, cuma ti, cuma lor sambil lui, sambil lui, baku tu dah aja. Yang juga buat komisi macam ni, aje le dia, guna lor. ผมก็ทาเสียเดียวก็ทาเสียบ่มามีอยู่ซะเลยตัวว่าถ้าอกเมษนาชินว่าซอว่าอยู่เมษนาชินแค่ชินใจเนี่ยกูก็เลยลองจะอู้จริงๆอย่าเลยอย่าเลยเสียแม้ยะแม้ถ้าอย่าเสียอ่ะไอ้ดิเนี่ยอดีตที่ทุบซะแล้วซอไม่ยอมจีรุเปลี่ยนชื่อเสียงเฉยๆชื่อเสียงโหลอย่างด่าลุกซะบ่เนาะอะแล้วตะเกเรบ่าอยู่แค่เนี่ยถ้าอยู่ตั้งขนาดว่าเลยไอ้อยู่แค่กูชื่อๆนิดๆติ๋วแล้วขนาดไหนเนี่ยโซลูชั่นเนาะดายีชี ยังอยู่กับว่าก็ไม่ใช่ปอมาเลยยังจีมุชิชินเลยมันชิดก่อนบ่เนาะแต่นี่โหลย่าแม่ขึ้นมาเลยเออแล้วจะตําหลอนเนี่ยแหละจะตาจิจาชินเลยเนี่ยดูๆลักษณะไหนเนี่ยยีเวจะตะคู่บ่เนาะบะลูยีเวจะเนี่ยเปลี่ยนตามมาเลยสรุปว่าမျိုးเจอหมดเลยโอเคแล้วสมมุติรู้นี่เนี่ยเนาะดาวเบลูพี่ชินยังตีเลยมั้ยลูกตีไม่ได้สิบาล่ะ
ส่วนอู้ดีแต่เส้นเส้นสรุปชื่อเนี่ยกูก็รู้แล้วล่ะชื่อเนี่ยดิจมรู้รู้ปูแล้วถ้าเอาแต่เส้นสงายแทบกูก็จมรู้ดีก็ปูเลยล่ะช่องที่จะนี่ลงขึ้นชื่อมาตะโลกูพูดเลยล่ะช่องที่จะให้ลงตาชื่อแหละถ้าได้ลงอ่ะจริงๆเนี่ยจะกาอ่ะอยู่ก็ควยแยะดิอยู่ก็ควยดิมาสิมันพังควยแล้วปูซะเนี่ยบ่รู้ชื่อแหละทุกทะเพียดิจมรู้กระบาอะไรเนี่ยอดิเตียนนี่ลักษณะแท้อ่ะชื่อแหละ ยี่ก็ว่าเนี่ยแต่จริงๆเนี่ยแต่จริงๆลูกชิ้นลูกชิ้นเดียวชิ้นแต่สองดีชิ้นเลยสรุปไอ้ที่สองดีกูรู้ยุ่งชิ้นเลยสรุปจริงๆลูกดีเนี่ยเป็นลูกเพื่อสิ่งนี้ละสองชิ้นเลยตัวนี้เนี่ยแต่เราตอนนี้จะผมอ่ะพี่ที่เข้าไปเนี่ยเอาอามาจะเป็นคันที่ไหนเอาผมลูกจะชิ้นเดียวสรุปจริงๆเราอยากเป็นลูกเพื่อสิ่งนี้ผมว่าเนี่ยสิ่งที่ใจอยากจะลูกจะชิ้นเลยลูกจะอะไรทำมาจริงๆลูกชิ้นจะเด็กชิ้นเลยทำไมเออไอ้ที่ทำ
ဒီချုံကိုပြတ်မှတ်ပြောမှာဆိုရင်ကျွန်တော်အထိရှိတယ်ပေါ့နော်ဆိုတော့ဒီမှာလူတွေလည်းနေတာဆုံးကြည့်ကြရတယ်နေရှိတာဖြစ်တဲ့အတွက်ဒါလေးတွေကိုလည်းအသိမှတ်တတ်ထက်ကလည်းအသိမှတ်ချက်ကိုလုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်ဒီအဖြစ်တော့ဟိုဒါကိုဘယ်လိုထားပဲနဲ့ဒီလိုပဲကုန်ပလင်းလုပ်နေတယ်ဆိုလို့ရှင်တော့ပြဿနာမကြည့်လည်းနဲ့ပြဿနာမကြည့်ပြဿနာပေါ့နော်ဒီလိုဖြစ တ်တော်ရှိရမှာပေါ့နော်ဥပဒေအရဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာကျွန်တော်တို့ဟလာနှစ်ဆန်းဆိုရင်ဒါတွတ်တော်အသစ်စားရတော့မယ်လေပြီးတဲ့အခါကျရင်တွတ်တော်ကနေပြီးတော့အစိုးရဖွဲ့ရေးကိစ္စလုပ်ငန်းစဉ်တွေအစစ်အစစ်လုပ်ရတော့မယ်ဆိုတော့ဒီရွေးအရင်းပွားတဲ့ကိစ္စတွေဟလာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုင်ကြားကြတာတွေကဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာရှိပါသလားမကင်လေး
ကျွန်တော်ကမက်ဆမောက်ပြောရတဲ့အချိန်မှာလည်းပါတော့သွားတယ်၄၅ရက်အတွင်းကိုကန့်ကွက်လို့ရရတယ်ပေါ့နော်ဒီမတင်တဲ့အားတွေကိုပေါ့ကန့်ကွက်လို့ရတယ်ဒါပေမဲ့အဲ့ဒီကန့်ကွက်ချက်တွေပေါ်မူပြီးကျွန်တော်တို့လေးကောက်ဝယ်ကော်မရှင်အရောအဲ့ဒီအမှုတွေကိုသူစစ်စစ်နေတဲ့အခါမှာဘယ်အချိန်မှပြီးရမယ်လို့တော့အတိအကျကန့်တတ်တာမရှိဘူးတော်တော်အများဆုံးပေါ့နော်တဲ့ဟိုပေါ့အများဆုံးဆုံးဖြတ်နိုင ဟုတ်ပါဘာထောင်းကနန်းလောက်ရှိရလို့ကြားထားတယ်ဘောနော်ဒေသာတော့မသိဘူးတော်တော်2000ဆံကအလောင်းမရှိရအောင်မှာဖြည့်ရှင်းရရမှာတချို့ဟာတွေကနှစ်ပေါ့နော်တနှစ်ကြော်ကြော်လောက်ကိုချိန်ဖြည့်ရှင်းရရအခါကျတော့အဲ့ဒါကတော့တကယ်လို့ကန်းကွက်လွှာရညာလေဒီအရင်ပွားမှာတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုဆိုတော့မင်းသမီးဆိုတော့ဒီအခုလက်ရှိလာတက်ကတန်းနဲ့ဖြစ်နေတဲ့ကိစ္စရောနောက်တစ်ခုက ပါရီတခုနဲ့တခုအကြာမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်လှန်လာတိုင်ကြတာတွေပြုကြတာတွေအခုအန်အော်ဒီဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်နဲ့တိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမစမဟုတ်စိုးဝါးတစ်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒါရီရဲ့ဆက်ဖြစ်နေမဲ့လာလာရှိနေသလား
အဓိကတော့ကန့်ကွက်လွာကတ ော့တယ်လို့ကျွန်တော်တို့ဒီနေ့ကြားရပေါ့နော်ဒီဈာပဲရေကောက်ပွဲဆိုလို့ရှိရင်6လကြားရပေါ့ဈာပဲရေကောက်ပွဲမှာဆိုလို့ရှိရင်ဥပမာ6ကန်းအမှတ်လို့မျိုးဆိုလို့ရှိရင်သူကတခြားဒီပြတော်စီကောက်ပွဲပုံရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကန့်ကွက်လာတင်သွင်းပြီးတော့အမှုတွေဂျင်းတင်နဲ့ဖြည့်ရှင်းပြီးတော့သူကနိုင်ပါတယ်ဆိုတဲ့အားလို့မျိုးပေါ့နော်အဲ့လိုတာကကနေလို့မျိုးပဲအခုလဲတာအနည်းဆုံးတစ်နှစ်ကတော့ပြကြမယ်ဘာလို့လဲဆိုတော့ဒီဥပဒေအရလဲကျမတို့ကဒီတစ်နှစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကြောင့်မြင်တာပေါ့နော်တက်လာတဲ့အစိုးရကကျတော့မတ်လပုံတော့သူစပြီးတော့ပြည်သူ့ခေါက်ပုတ်ပုံရှင်အတစ်ကိုလည်းဖွဲ့ကြမယ်ဖွဲ့ကြတာကကျလို့ရှိရင်အဲ့ဒီပြဿနာကြီးအကုန်လုံးဖြည့်ရှင်းရမှာပုံရှင်အတစ်ကရှင်းရမှာဖြစ်သွားပြီဒီပုံရှင်အဟောင်းနဲ့မဆိုင်တော့ဘူးဒါပေမဲ့လူခေါင်းတွေကိုလည်းတာမန်အဖြစ်တော့လူခေါင်းတွေကိုပဲပြန်ပြီးတော့ခန့်ကြရပေါ့နော်တော့ကတော့ပတ်တော်အများနဲ့ပါလို့ရှိရပေါ့ဆိုတော့အဲ့လိုလေးရရှိရတယ်ဆိုတော့ဒီကန့်ကွက်ခြင်းအမှုမျိုးဖြည့်ရှင်းတာပေါ့သူတို့တက်ဆိုင်ရာခုံမျိုးဖွဲ့ခုံဖွဲ့ပြီးတော့ဆွေးကောက်ပုံကောင်ရှင်နဲ့ဟုတ်ဖြစ်ဖွဲ့ပွဲလေးဥဆောင်ပြီးတော့မှသူတို့ရှင်းတာကတော့သူတို့အတွေ့အကြုံညာရောသူ့ရှင်းလင်းဒီဥပဒေနဲ့လုံထုံးလုံးဒီမှာရှင်းလင်းထားတဲ့အရာကိုသူတို့ကအနည်းဆုံးအနည်းကတော့ကြားနေရှင်းကန့်ကွက်တာကတော့ဒီ55ရက်အတွင်းမှသူတို့စတင်လို့ရမယ
်
ရှင်းတာကတော့ဒီလောက်ကြာတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရေကောက်ပွဲလုပ်ပြီးဆိုတာနဲ့ရုပ်ကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြေရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလူမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြရဲဆိုတာတဲ့အဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေအနေကိစ္စမျိုးကနေပတ်ခင်လင်းငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
ဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလဲနေထုတ်တုံးနေတာပေါ့နော်အဲအဲ့လိုမျိုးတော့ကျွန်မမြင်တယ်ဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုချင်းတလို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီပြည်သူလူလူရဲ့စံနာနဲ့ရလာတဲ့ရလက်တွေအပေါ်မှာဟိုဒီစလက်ခတ်လေဒါဟိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်တယ်အဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါရဲ့ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဂျီဟာကိုအဲပြည်သူလူထုရဲ့စံနာကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကိုကဆက်စူးစမ်းဖို့လိုရဲဒါပေမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရေကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးရေတိတိကျကျပေါ့အခုလို့ခုနလိုဆွဆွဲနေတာပေါ့နော်ဟိုဗာလဲမှက်ပုံကြီးမရှိပဲလာထည့်တာမျိုးကန့်ကွက်တာတို့အဲအဲ့လိုမျိုးပေါ့မဲသင်းတွေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲเสียအကြောင်းကိစ္စမရှိအောင်ဒီကိစ္စကစနစ်တကျအလုပ်ထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်။အဲ့ဒါကြောင့်လည်းကျမတို့ဒီစောင့်ကြည့်သူတွေအကြံပြုရဲဆိုတာလည်းအဲ့လိုမျိုးတွေကိုကာကွယ်နိုင်အောင်ပေါ့နော်။အကြံပြုရဲ။ဟုတ်ကဲ့
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့မစင်မအိုးရောဒီကနေပြီးတော့ကျွန်တော်တို့ဘလူသင်ခန်းစာရှင်နိုင်ပါမလဲ
။အိကတော့ဒါခဏပြောသွားတဲ့အတိုင်း institution ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီသူ့ရဲ့ရည်ရည်ချက်မှန်ကန်ဖို့လိုတယ်။တေးအဖြစ်ဒီ professional ဖြစ်ဖို့လိုတယ်ပေါ့နော်။အဲ့လိုမဟုတ်ဘဲနဲ့ရည်ရည်ချက်တွေမမှန်ဘူး။သူလိုရတဲ့လမ်းကြောင်းအတိုင်းပေါ့ဥပမာကျွန်တော်နိုင်ငံဆိုလို့ရှိရင်ကိုဆိုးလာတာအေးတက်ဆိုလို့ရှိရင်အစိုးရအောက်မှာမရှိတဲ့ဟာလို့ယူထိဖြစ်နေတဲ့ခါကျတော့သူရဲ့ professional ဖြစ်မှုတွေကဒါနကိုရဲမရိုင်နေရတဲ့ကြားတဲ့အခုမျိုးကိစ္စတွေမှာရှိတယ်ဆိုတော့ပို့ပြီးတော့သူ့ရဲ့ institution တစ်ခုလုံးကိုဗျာအများကြီးသူအနေနဲ့ပို့ပြီးတော့မကြည့်လဲရပေါ့နော်ဒါမျိုးတွေက ရှိလာနိုင်တယ်ရှိလာနိုင်တယ်ဆိုတော့ဒီလိုပဲလုပ်မဲ့အစားပေါ်မှာဒီရေရှည်နိုင်ငံကြီးအဲကျွန်တော်တို့ပြည်သူလူထုကိုသုအကာအကွယ်ပြုနိုင်တဲ့တကယ့် professional ပေါ့နော်ဒီတက် institution ကိုဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုယ့်ရဲ့ဒီကာဝေးကိစ္စရပ်ဒီပေါ်မှာဘယ် professionally တည်တည်ချာချာလုပ်တာကပို့ပြီးတော့နန်းတော်နေလို့မြင်ပါရဲ့လို့ဒီနိုင်ငံကြီးကိစ္စရမှာအထူးတလဲစိတ်ဝင်စားပြီးတော့ဒီလိုပဲပေါင်းနေနေတာထက်ဆိုင်ပေါ့နော်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒေါက်ခင်လေးငယ်ဒေါ်စင်မောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝေဝေလည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဖန်တီးအဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်လွတ်လပ်မြတ်တာတော်ရုပ်ောက်ဝင်းများပန်ပိုးရေးကွန်ရက်အဖွဲ့ကအမှုဆောင်ဒါရိုက်တာဒေါ်စင်မောင်လို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်VOA စီစဉ်တွေကိုအပိနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ရေဒီယိုဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။